ရယူတိုင်းဒေသကြီးမြောက်ခရိုင်ကြံငင်းမြို့နယ်ယုံလူလူချေပြူဘိုထဏကွန်မတီစင်တာခန့်မှတွင်ယနေ့နံနက်ပိုင်းကပြည်ကြရေးနှင့်ပြည်သူ့ဆိုင်ဦးတည်ထဏနှင့်ဘုက္ကလအဖွဲ့ဝင်တို့ပူးပေါင်းပြီးတော့လူငယ်နှင့်ဘဝရှင်သန်ရေးခေါင်းစဉ်ဖြင့်အသိပညာပေးတော်ရှိုးကျင်းပပြုလုပ်ခဲ့ပါသည်။ဆိုပါအသိပညာပေးတော်ရှိုးတွင်ပြည်ကြရေးနှင့်ပြည်သူ့ဆိုင်ဦးတည်ထဏမှဦးစီးရရှိဒေါက်ခင်မွန်မြင့်ကဘုက္ကလအဖွဲ့ဝင်ဦးအေးမြင့်အောင်မွန်မြင့်တစ္ဆာကိုလူငယ်နဲ့ဘဝရှင်သန်ရေးအကြောင်းအရာများကိုယခုလိုပဲမေးမြန်းထားပါတယ်ခင်ဗျာ
မင်္ဂလာပါဆရာ
ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
ဆရာရဲ့အမည်လေးရဲ့တာဝန်ထမ်းဆောင်မှုအပိုင်းလေးကိုမိတ်ဆက်ပေးစေချင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်နာမည်ဦးဝေးမြောင်ပါကျွန်တော်စာရေးဆရာမွန်မြင့်တစ္ဆာပါမြန်နိုင်ငံစာရေးဆရာအသင်းဝင်တစ်ယောက်ဖြစ်ပြီးတော့အခုဒီစာအုပ်စာပေချင်းမြတ်လို့သူများအသင်းမှာပါဝင်ပြီးတော့မှလူငယ်စာပေနဲ့ပတ်သက်ပြီးတော့ဒါအမေဖြေလာရောက်ပြီးတာဝန်ထမ်းဆောင်တာပါခင်ဗျာ
ဟုတ်ကဲ့ပါဆရာဒီကနေ့မှာတော့ပေါ့နော်လူငယ်နဲ့ဘဝရှင်သန်ရေးဆိုတဲ့အကြောင်းအရာလေးကိုဆရာနဲ့တွေ့ဆုံမေးမြန်းသွားမှာပဲဖြစ်ပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျအ
လူတွေဆိုတာကတော့ဒါဘဝရှင်သန်ရေးနဲ့ပတ်သက်ပြီးတော့ပေါ့နော်သူတို့ရှိကြမှာပဲလေ
အဲ့
တော့ဆရာအနေနဲ့ပေါ့နော်လူငယ်နဲ့ဘဝရှင်သန်ရေးမှာလူငယ်တွေအပါအဝင်ပေါ့နော်လူသားဒီလူတွေအားလုံးကဘဝရှင်သန်ရည်တည်ဖို့အတွက်လိုအပ်နေတဲ့အခြေခံသဘောတရားလေးတွေကိုဆရာအနေနဲ့ဆွေးနွေးပေးစေချင်ပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျဘဝတစ်ခုဖြစ်လာပြီဆိုရင်မွေးကလေးကရှင်တန်ကြရတယ်ပေါ့နော်ရှင်တန်ကြရတော့လူငယ်ရောလူကြီးရောဘဝတစ်ခုရလာပြီဆိုရင်ဒါရှင်တန်ရတယ်ရှင်တန်ရတဲ့ကာလကတော့ဘယ်လောက်ရှိတယ်လဲဆိုတာကိုကျွန်တော်တို့လည်းမသိဘူးအဲ့တော့ဘယ်လောက်အချိန်ကာလအတိုင်းအတာအတွင်းမှာရှင်တန်ခွင့်ရမှာလဲဆိုတာဒါမသိရတာဖြစ်တဲ့အတွက်ကျွန်တော်တို့ရှင်တန်နေတဲ့ကာလအတော်အတွင်းမှာကျွန်တော်တို့ကဒါဘာပဲဖြစ်ဖြစ်အများအကျိုးကိုအကျိုးမြတ်မြတ်တတာပေါ့နော်အတ္တဟိတပရဟိတဒါဟူစူးစမ်းပြီးတော့လှုပ်ဆောင်ပြီးတော့မှရှင်တန်ဖို့အတွက်အခြေခံသဘောတရားအရာတော့ဒါဘဝတစ်ခုရှင်တန်မယ်ဆိုလို့ရှိရင်ကောင်းတာတွေနဲ့ပဲရှင်တန်ကျင်တာလူတိုင်းသဘာဝပါပဲဒါပေမဲ့လို့ဒီရည်မှန်းထားသလိုမျှော်လင့်ထားသလိုမဖြစ်လာတဲ့အခါမှာလူတွေကစိတ်ဓာတ်ကြကြတယ်စိတ်ဓာတ်ကြတဲ့အခါမှာဒီရှင်တန်မှုသဘောတရားအခြေခံအရာပေါ့နော်ဒီမိမိဘဝကိုရှင်တန်ရတာကိုပဲစိတ်ထဲမှာအမလို့အမရဖြစ်ပြီးတော့ဒါမဟုတ်တဲ့လမ်းကြောင်းကနေပြီးတော့ပေါ့နော်ဒါတွေးဖြေပြောတော့ဒီမကောင်းတဲ့ဘက်ကိုရောက်သွားတတ်ပါလေဒါအခြေခံသဘောတရားအရာတော့ဒါကောင်းကောင်းမွန်မွန်နဲ့ရှင်သန်ဖို့ဒါအရေးကြီးပါတယ်ဆိုတဲ့အကြောင်းလေးကိုအရင်ဆုံးအခြေခံအနေနဲ့ပြောပြချင်ပါတယ
်ဟုတ်ကဲ့ပါဆရာဒီပေါ့နော်ဘဝရှင်သန်ရေးအတွက်ပေါ့နော်ထားရှိရမယ့်စိတ်ထားတွေရှိလို့ရှိရင်လည်းဆရာအနေနဲ့ဆွေးနွေးပေးပါအောင်ရှင
်ဟုတ်ကဲ့ပါခင်ဗျဘဝကြီးမှန်းချက်အတော်များများတော့စိတ်တိုင်းကြဖို့ဆိုတာမလွယ်ပါဘူးနော်ဒါလူတိုင်းလူတိုင်းဟာတခုရှိတာကဒါဘဝတစ်ခုဖြစ်လာပြီဆိုရင်မိဘနဲ့သားသမီးဆိုတာအရင်ဆုံးဆက်ဆံရတဲ့ဆက်ဆံရေးပေါ့အ
ဲ
့မှာမိဘဆိုတာကတော့ကိုသားသမီးရဲ့ဘဝကိုတအားသလောက်ပေါ့နော်ကိုသားသမီးရလာတဲ့အချိန်မှာသားသမီးရဲ့ဘဝကိုမိဘတွေကတအားသမျှတော့သူတို့ကပုံဖော်ပေးနိုင်တဲ့အခွင့်အရေးရှိတယ်သားသမီးကတော့ဒါမိဘဘယ်မိဘအမှမွေးဘယ်မိဘကိုမွေးစေချင်တာလဲဟလာဘယ်ဘဝကိုသူကဖြစ်ချင်တာလဲဆိုတဲ့ရွေးချယ်ခွင့်မရှိပါဘူးအဲ့တော့သားသမီးဆိုတဲ့နေရာမှာဒါဘယ်မိဘပဲမွေးမွေးဟလာဘယ်လိုအခြေအနေမျိုးမှာပဲဒါရှင်တန်ရရှင်တန်ရွေးချယ်ခွင့်မရှိတဲ့အတွက်ဒါမွေးလာတဲ့မိဘနဲ့ရှင်တန်လာတဲ့ပတ်ဝန်းကျင်ဆိုတာဒါသားသမီးအတွက်ကတော့ညှင်းပယ်လို့မရပါဘူးအဲ့တော့မိဘတွေကတော့ကိုသားလေးကိုသမီးလေးကိုဆရာဝန်ဖြစ်စေခြင်းနဲ့အင်ဂျင်နီယာဖြစ်စေခြင်းနဲ့ဆိုပြီးတော့ဒီလိုမျိုးရည်ရွယ်ချက်ထားပြီးတော့မှအင်ဂျင်နီယာဖြစ်အောင်ဆရာဝန်ဖြစ်အောင်ဟလာအစစအရာရာမှာဒီမိဘဘက်ကမိဘရဲ့ဝတ္တရားနဲ့အညီပံ့ပိုးပေးနိုင်တယ်လို့ပံ့ပိုးပေးနိုင်တယ်ဒါပေမဲ့သားသမီးမှာကြတော့အဲ့ဒီမိဘရဲ့ပံ့ပိုးတဲ့အပေါ်မှာဆရာသမားတွေရဲ့တွင်တင်ဆုံးမတဲ့အပေါ်မှာပဲအခြေခံပြီးတော့မှသူကသူ့ဘဝကိုရုန်းကန်ရတယ်သူ့ဘဝကိုလားဘဝဆိုတာမိဘတခါတလေကြတော့လေဟိုသူများတွေရဲ့ဘဝကိုကြည်ပြီးတော့အားကြပြီးတော့ကိုယ့်ဘဝကိုအားငယ်ရတဲ့ဟာမျိုးလေးတွေရှိရပေါ့နော်လူတိုင်းလူတိုင်းဟာအခြေခံသဘောတဘာဝချင်းမတူညီတဲ့အခါကျတော့ဘဝရှင်တန်ဖို့ဆိုတဲ့နေရာမှာလည်းပဲဒါလိုအပ်ချက်ကလေးတွေတော့ရှိတာပေါ့ဒါကတော့အမှားမကင်းတဲ့လူဘဝမှာတော့ဒီမတည်ခင်စကြလေးမှာကိုရလာတဲ့ဘဝကိုရှင်တန်ဖို့အတွက်ကိုကိုစွမ်းညံစွမ်းရှိတယ်များစူးစမ်းအထောက်တဲ့အခါမှာတော့ဒါစိတ်ဓာတ်ကောင်းလေးတွေနဲ့စူးစမ်းဖို့တော့အရေးကြီးတာပေါ့နော်ငယ်ဒီဘဝရှင်တန်ဖို့အတွက်ဘယ်အချက်တွေလိုက်နာရမလဲဆိုတော့နံပါတ်1အချက်ကတော့ဘယ်အချိန်မဲဖြစ်ဖြစ်ကြည်လိုက်ရင်ကျမ်းမာဖို့လိုတယ်ကျမ်းမာရေးကောင်းအောင်လုပ်ရမ
ယ
်အဒါတော့အဓိကပေါ့နော်နောက်တစ်ချက်ကရတဲ့အခွင့်အရေးကိုယူတတ်ရမယ်လူငယ်ဘဝမှာမိဘပေးတဲ့အခွင့်အရေးပဲဖြစ်ဖြစ်ဆရာသမားပေးတဲ့အခွင့်အရေးပဲဖြစ်ဖြစ်မိမိပတ်ဝန်းကျင်ကပေးတဲ့အခွင့်အရေးပဲဖြစ်ဖြစ်မိမိဘဝအတွက်ကောင်းတဲ့အခွင့်အရေးကောင်းတဲ့အခွင့်အလမ်းကိုရဖို့အတွက်ဆိုရင်ဒီအခွင့်အရေးကိုယူတတ်ရမယ်အဲ့လိုဟာမျိုးလေးတွေပေါ့စာမေးပွဲအောင်ရင်စာမေးပွဲတော့ဖြေရမှာပေါ့မဖြေဘဲနဲ့အောင်ရင်လို့တော့မရဘူးပေါ့နော်ဒါရှင်းတမ်းရမယ်အခြေအနေပေါ့မြဲကြိုးစားအားထုတ်နေရမယ်ဒါကောင်းပြီမမနာမထားသူဖြေရမယ် စိတ်ထားကတော့အမြဲတမ်းဒါဖြူစင်ပြီးတော့ကောင်းမွန်နေဖို့လိုတယ်စိတ်ထားကောင်းမှုဆိုတာလည်းဒါစိတ်ထားကောင်းမှုဆိုတာရှင်းပါလေသူတစ်ပါးကိုမထိခိုက်မနှိမ့်နှံအောင်နေထိုင်တဲ့လူကစိတ်ထားကောင်းတဲ့သူပဲဖြစ်တယ်ပေါ့နော်နောက်ပြီးတော့ပျော်ရွှင်ဖို့အတွက်လည်းပဲဟလာအချိန်လေးပေးပါဆိုအဲ့ဒါလေးဖြစ်ဆိုပြီးပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆရာဒီကနေ့မှာတော့ပေါ့နော်လူငယ်နေဘဝရှင်နေရေးအတွဲအဲဒီလိုက်လှုပ်ဆောင်ရမယ်ပေါ့နော်အချက်လက်တွေနောက်ပြီးတော့အခြေခံသဘောတရားတွေထားရှိရမယ်စိတ်ထားတွေကိုဆရာအနေနဲ့ပြည့်ပြည့်စုံစုံလေးဆွေးနွေးပေးတဲ့အတွက်ကျမတို့ပြန်ကြားရင်းနေပြီးသူဆက်ဆံရေးဦးစီးဌာနကနေအထူးပဲကျေးဇူးတင်ရှိပါကြောင်းပြောကြားလိုပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျကျွန်တော်ကလည်းလူငယ်လေးတွေကိုအခုလိုမျိုးပြောကြားခွင့်ရတဲ့အတွက်အထူးပဲကျေးဇူးတင်ရှိကြောင်းပြောကြားလိုပါတယ်
ဒီသတင်းကိုပြုတ်ဝေလင်းကျန်ကြီးပြန်ဆက်မှာပြေပို့ထားခြင်းဖြစ်ပါတယ်